ော်ဘုံမျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျောလင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်6ນາမိနစ်30မှ8ນາအထိ16မီတာကီလိုဟတ်7653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်7953မှနေ့စဉ်အတန်လွင့်ပေးနေပါရခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရရှင်တော်ဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုက်လျှောက်တမဲ့ဒိန်သိန်းစုကွယ်တို့ခန္ဓာကိုယ်ကို
မျိုးလင့်ခြင်းအတန်တော်တာရှင်များကိုမင်္ဂလာနည်းရလေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်သုဒ္ဓရှင်များရှင်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာချီးမွမ်းခြင်းရဲ့အကျိုးရလဆိုတဲ့ကျမ်းမာရဲ့အသိပညာပေးဒရင်းစကားအကြောင်းအရာလေးကိုတင်ပြပေးသွားမှာဖြစ်ပါရရှင်လေးစားရတဲ့သုဒ္ဓရှင်များရှင်တူးနဲ့တူးအပေါ်တန်မိုးထားမျက်နှာကြောင့်ချီးမွမ်းပြောဆိုတာကနှလုံးကျမ်းမာရေးအတွက်အကျိုးကျေးဇူးများစွာရရှိပါတယ်ဇနီးမောင်နှံနှစ်ဦးတို့အနေနဲ့တယောက်နဲ့တယောက်ပေါ်ကောင်းတဲ့အချက်လေးတွေတွေ့ရှိတဲ့အိမ်တော်မှာပြဿနာတစ်ခုခုဖြစ်ပေမဲ့လျင်မြန်စွာပြေလည်သွားကြပါတယ်။တူပေါ်တူကောင်းတဲ့အချက်တွေကိုရှာဖွေတွေ့ရှိတဲ့သူတွေဟာတယောက်ပေါ်တယောက်တန်ဖိုးထားကြပါတယ်။သူတို့ရဲ့အိမ်တော်ကြီးကလည်းပုံမှုပျော်ရွှင်လာပါတယ်။ပြဿနာတွေဖြစ်ပေါ်လာပြီးမဲ့လွယ်ကူလျင်မြန်စွာဖြေရှင်းလာနိုင်ပါတယ်။သူတည်တနာတင်မြခြင်းအရာသူတစ်ပါးရဲ့တန်ဖိုးမျက်နှာမှုကိုခံရတဲ့သူရဲ့နှလုံးကနေနဲ့နေပြီးအင်းအားကြီးတဲ့လှက်စစ်တန်လိုက်စက်ကွင်းထွက်လာပါတယ်။ကျေးဇူးတင်ချီးမွမ်းလိုက်တာကနှလုံးကျန်းမာရေးအတွက်အထူးကျန်းမာကောင်းမှုစေပါတယ်။တယောက်ပေါ်တယောက်တန်မိုးထားမျက်နှာတာကကျန်းမာရေးအတွက်ကောင်းမှုစေပါတယ်။သုဒ္ဓရှင်များရှင်။ကျမတို့ရဲ့အတ္တမှာဝမ်းနဲ့ချီကွဲပွဲအပြင်းပြက်တွေကင်းဝေးယုံတာမကပုံမှန်ကောင်းမွန်တဲ့အသက်သာကိုလည်းရရှိစေပါတယ်။တယောက်နဲ့တယောက်ပေါ်တန်မိုးထမျက်နှာတာကကိုယ်ကာယဖြားနာမှုလက္ခဏာကိုနေပါစေပါတယ်။ကိုယ်ကာယလေးချင်ငန်းလုပ်ဖို့ကျမတို့အနေနဲ့လည်းအချိန်ယူဆောင်ရွက်ကြရပါမယ်။ဘဝနဲ့ပတ်သက်ပြီးအကောင်းမြင်တတ်တာလာမယ့်နေ့ရက်တွေကိုလည်းအကောင်းမြင်တတ်ကြရပါမယ်။ဒါအပြင်တခြားသူတွေနဲ့လည်းဆက်သွဲရင်းနှီးမှုခံစားလာစီပါတယ်သူတစ်ပါးရဲ့ချစ်ချင်းနဲ့ဂယုစိုက်တာကိုပိုပြီးခံစားရတယ်လို့မှတ်ယူလာပါတယ်ဒါအပြင်ဝိညာဉ်ရေးအတ္တကိုပိုပြီးတော့ခိုင်မြဲအောင်တည်ဆောက်ခြင်းနဲ့စိတ်တွေရှိလာပါတယ်ဒါအပြင်လိုက်လျောညီထွေမှုတွေရှိပြီးတီထွေမှုရှိတဲ့အတွေ့အမြင်တွေလည်းရလာပါတယ်စိတ်ဖြစ်စီမှုနဲ့ဆန့်ကျင်ဘက်တွေကိုလည်းကောင်းစွာရင်းဆိုင်ဖြည့်ရှင်းလာနိုင်ပါတယ်။လေးစားရတဲ့သုတရှင်များရှင်။ကောင်းကြီးမင်္ဂလာတွေကိုရည်တွေ့ရင်ခန္ဓာကိုယ်အတွင်းမှာကောင်းတဲ့ဟော်မုန်းတွေထွက်လာပါတယ်။ပိုပြီးကျေးဇူးတင်လေးလေးအသက်တာမှာအလင်းတွေပိုထွက်လေဖြစ်ပါတယ်။အမောင်တို့ဖုံလွှမ်းနေတဲ့ပဝန်းကျင်ကဘာကြီးတွေပိုမိုထွန်းတောက်လေလေဖြစ်ပါတယ်။မှန်ပါတယ်ရှင်။ကျမတို့အနေနဲ့တယောက်ပေါ်တယောက်ကျေးဇူးတင်တဲ့အခါဝမ်းမြောက်ကြတဲ့အခါခန္ဓာကိုယ်ရင်းမှာအန်ဒရိုဗင်းဟော်မုန်းတွေထွက်လာပြီးကျမတို့ကိုပျော်ရွှင်စေုံသာမကစိတ်ဓာတ်ကိုလည်းမြင့်မားလာစေပါတယ်။တယောက်နဲ့တယောက်ပေါ်တန်မိုးထမျက်နှာကစမ်းမခြင်းကိုဖြစ်စေတဲ့စိတ်လှုပ်ရှားမှုနဲ့ဆက်ဆက်မှုရှိပါတယ်။သောတာရှင်များရှင်ဒီအရာကမိသားစုအတွေ့ဆက်ဆံရေးသာမကမိမိရဲ့လုပ်ငန်းခွင်မိမိရဲ့ကျမ်းမာခြင်းသူတစ်ပါးအတွက်ဆောင်ရွက်ပေးတာဖခင်နဲ့သူတစ်ပါးအပေါ်ကျမတို့ရဲ့ဆက်ဆံရေးတွေကိုလည်းအောင်မြင်မှုရရှိစေပါတယ်။မ ျော်လင့်ခြင်းအတန်သောတာရှင်တို့လည်းတယောက်နဲ့တယောက်ပေါ်တန်မှုထမြတ်လူချင်းဖြင့်ကျမ်းမာပျော်ရွှင်တဲ့ဘဝကိုရရှိပိုင်ဆိုင်နိုင်ကြပါစေ။သောတာရှင်များအားလုံးကျမ်းမာဒုက္ခအပြားပြားနဲ့ပြေဆုံးကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
တော်တော်ရှင်များရှင်တရားဒေသနာတော်ကိုသိခါရောရဓမ္မဆရာဦးတိမောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
။ချစ်တော်တော်ရှင်ဓမ္မမိတ်ဆွေပေါင်းတော်မင်္ဂလာပါလို့ရှိစွာနှုတ်ခွန်းဆက်တတ်ကြပါတယ်။တော်တော်ရှင်ဓမ္မမိတ်ဆွေများအားလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေ့ကြပါစေ။ချစ်တော်တော်ရှင်ဓမ္မမိတ်ဆွေပေါင်းတော်ဒီကနေ့မှာတော့ရှင်ဆက်လက်ပြီးတော့ပေးသွားမှာကတော့ကြီးမြတ်သောသူအဖြစ်တို့ကြီးပွားခြင်းဆိုတဲ့နှုတ်ကပတ်တော်ကိုပေးသွားမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်အားလုံးကတော့ရှင်ကြီးပွားပြီးတော့တိုးတက်ပြီးတော့အမြင့်ဆုံးတို့ရောက်ဖို့ရန်အတွက်အလုံးမပင်အရေးကြီးပါတယ်ကျွန်တော်အားလုံးကတော့ရှင်တကယ်ပဲဆုံးရှုံးသွားပြီးတော့နှိမ့်ကြတဲ့ဘဝနဲ့ကျွန်တော်ရှင်သန်ဖို့မဟုတ်ပါဘူးချစ်တဲ့မိတ်ဆွေပေါင်းတို့နောက်ဒီနေ့ကျွန်တော်ရတက်တာမှတော့ရှင်စိတ်နှလုံးပြောင်းလဲခြင်းအဖြစ်ကျွန်တော်တို့ဟာဖခင်သခင်ရဲ့သားသမီးများဖြစ်လာကြတယ်အဲ့ဒီပြောင်းလဲခြင်းကိုကျမ်းစာထဲမှာတော့ရှင်တော့မွေးဖွားခြင်းလို့ခေါ်ဆိုထားတာတွေ့ရမှာဖြစ်ပါတယ်ဒါအပြင်တော့လေရှင်ကတော့ရှင်တော့ကျဲထားတဲ့ကောင်းတဲ့မျိုးစေ့တွေကအပင်ပေါက်လာပြီးတော့ကြီးပွားလာခြင်းအကြောင်းနဲ့နှိုင်းရှင်ထားတာလည်းပဲတွေ့ရမှာဖြစ်တယ်။ထိုနည်းတူမကြမီကခရစ်တော်ကိုလက်ခံပြီးတော့ပြောင်းလဲလာကြတဲ့သူတွေကလည်းပဲသခင်ခရစ်တော်၌ကြီးရင်လာတဲ့ယောက်ျားမိန်းမများဖြစ်လာတဲ့တိုင်အောင်ကြီးပွားလာရမယ်ဖွားဆသူငယ်။ဒါကြောင့်ရှင်ပေတရုဩရစာပထမဆောင်ခန်းကြီးနှစ်ပိုင်းငယ်နှစ်အဖက်ခန်းကြီးလေးပိုင်းငယ်15များကဲ့သို့ကျွန်တော်တို့ရှင်ဖော်ပြထားတာတွေ့ရမှာဖြစ်တယ်။လက်ထဲ၌ကောင်းတဲ့မျိုးစေ့ကိုကျဲပြီးသွားတဲ့ခါမှာသူဟာကြီးပွားပြီးတော့အသီးများတီးလာကြတယ်။ဒါကြောင့်ဟေရှာယကဆိုရှင်တော့ဖြောင်းမတ်ခြင်းတပိတ်ပင်ဘောင်းအသီးတော်ဖို့သာဝရဖျားစိုက်ပြိုးတော်မူသောအပင်ဟူ၍သမုတ်ချင်းကိုခံကြလိမ့်မည်ဆိုပြီးတော့ဖော်ပြထားပါတယ်။ဟေရှာနာဂရကျမ်းခန်း61ပိုင်းငယ်3မှာတွေ့ရတယ်။ထို့သောအားဖြင့်ဝိညာဉ်ရေးအတ္တတာနဲ့ဆိုင်ပြီးတော့နည်းနည်းတဲ့တမာကျမ်းစာကိုကျွန်တော်တို့ဟာဆိုရှင်သာ၍နားလည်စေခြင်းကတဘာဝအသက်တာကတော့ရှင်တကယ်ပဲပုံမမအဖြစ်ဖော်ပြပေးထားပါတယ်ကျွန်တော်တဘာဝကိုလေ့လာတဲ့အခါမှာအငယ်ဆုံးသောအရာဝိတ္ထုကလေးကိုပင်အသက်ရှင်ဖို့ရန်အတွက်လူရဲ့ဉာဏ်တတ္တိတွေလူရဲ့အစံတတ္တိရှိသမျှတွေနဲ့မပြုတ်လုံနိုင်ပါဘူးဖခင်သခင်ကစီမံချပေးထားတဲ့အသက်တာအဖြစ်တာတွင်သစ်ပင်နဲ့တိရစ္ဆာန်တို့ကအသက်ရှင်နိုင်ကြပါတယ်ထိုနည်းတူဖခင်သခင်ထံတော်မှတန်ရောက်လာတဲ့အသက်အဖြစ်တာတွင်လူတို့ရဲ့စိတ်နှလုံးသားထဲမှာဝိညာဉ်ရေးအသက်ကလည်းပဲဖြစ်ပွားလာမှာဖြစ်ပါတယ်။လူ와တို့ရှင်ဒုတိယမွေးချင်းကိုမခံမယူဘူးဆိုရင်တော့သခင်ခရစ်တော်ပေးတော်မူသောအသက်ကိုမခံမယူနိုင်ဘူးဆိုပြီးတော့ကျွန်တော်တမန်ချမ်းစာထဲမှာရှင်ဝါခိုင်း3ပိုင်းငယ်3ပါဆိုလို့ရှင်ဖော်ပြထားတယ်။အသက်ရှင်ခြင်းကဲ့သို့ကြီးပွားခြင်းလည်းဖြစ်ပါတယ်။အဖိုးများကိုပွင့်စေပြီးတော့အပွင့်များကိုသီးစေတော်မူသောသူဟာဖခင်သခင်ဖြစ်တော်မူပါတယ်။ဖခင်သခင်ရဲ့တကောတော်အားဖြင့်မျိုးစေ့ဟာတို့ရှင်ကြီးပွားလာတယ်။ဥစွာအညောက်ထို့နောက်အနံထို့နောက်အနန္တဲမှာအောင်မာသောအစံကိုဖြစ်စေတတ်တယ်ဆိုပြီးတော့ရှမာကုခန်းကြီး၄ပိုင်းငယ်28မှာဆိုလို့ရှင်တော့ဣသေနလူတို့အကြောင်းနဲ့ပတ်သက်ပြီးတော့ပရောဖက်ဟေရှာယကလည်းပဲသူတို့သည်နင်းပွင့်ကဲ့သို့ပွင့်နိုင်ပြီသူတို့သည်မျိုးစေ့တပွဲအပြန်၍သပြည့်နော်ပွင့်ကဲ့သို့တိုးပွားနိုင်ပြီဆိုပြီးတော့ဟေရှာနာဂရကျမ်းအခန်းကြီး55ပိုင်းငယ်9မှာလည်းပဲပြောဆိုထားပါတယ်ဒါကြောင့်နင်းပင်တို့သည်အဘယ်သို့အားဖြင့်ကြီးပွားသည်ကိုကြည့်ရှုစင်ကြတော့ဟုသခင်ယေရှုကလည်းပဲကျွန်တော်တို့အားမှားထားတော်မူပါတယ်ရှင်လုကာခရစ်ဝင်ခန်းကြီးစနစ်ပိုင်းငယ်29မှာတွေ့ရတယ်။ဒါကြောင့်တစ်ပင်နဲ့ပန်းပင်တို့ဟာတို့ရှိမိမိတို့ကိုယ်တိုင်စိုးရိမ်ပူပန်စရာတွေမလိုဘူး၊ကြိုးစားအားထုတ်စရာမလိုဘဲနဲ့သူတို့ကတို့ရှိကြီးပွားလာကြတာဖြစ်ပါတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့တို့ရဲ့စိုးရိမ်ခြင်းနဲ့တို့ရဲ့ကြိုးစားအားထုတ်ခြင်းတွေကြီးပွားလာရတာလည်းမဟုတ်ဘူး။မိမိတို့ရဲ့အသက်ရှင်ရေးအတွက်လည်းပဲဘုရားသခင်ကစီမံတော်မူတဲ့အတွက်ကြောင့်တို့ရတို့ရှိအဲ့ဒီတတ္တိကိုရပြီးတော့ကြီးပွားလာတာဖြစ်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ကလေးသူငယ်တွေကိုလည်းပဲကြည့်လိုက်ပါမိမိတို့ကိုယ်တိုင်ပူပင်တော့ကရောက်ပြီးတော့စူးစမ်းအားထုတ်စရာမလိုဘဲနဲ့သူတို့ရဲ့အရမောင်းတွေတိုးပွားလာစေတယ်။ဒီလိုကြောင့်ဘုရားသခင်ကတော့ရှင်ဝိညာဉ်ရဲ့တတ္တာမှာလည်းပဲကျွန်တော်ရဲ့တတ္တာကကြီးပွားဖို့ရန်အတွက်ဘုရားကတော့ရှင်တဘာဝနဲ့နှိုင်းရှင်ပေးထားတာတွေ့ရမယ်။ကလေးသူငယ်တွေကသူတို့ကိုယ်တိုင်ကတော့ရှင်ကြီးပွားဖို့ရန်အတွက်စူးစမ်းအားထုတ်စရာမလိုဘူး။သူတို့စူးစမ်းအားထုတ်ခြင်းအပြင်လည်းပဲသူတို့အရက်တွေအရမောင်းတွေအရဆိုရှင်ရှိလာတာလည်းမဟုတ်ဘူး။ဒါဘုရားသခင်ကတော့ရှင်တဘာဝဆက်ဆံတဘာဝလုံနဲ့ကျွန်တော်တို့ကိုထိန်းချုပ်ထားပေးတာဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်သင်ရလဲပဲမိမိရဲ့ပုံပင်တော့ကစူးစမ်းအားထုတ်မှုအဖြစ်ဝိညာဉ်ကြီးပွားရေးကိုမရနိုင်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့တစ်ပင်နဲ့ကလေးသူငယ်တို့ဟာတို့ရှင် မိမိတို့ရဲ့ပတ်ဝန်းကျင်မှာရှိတဲ့အသက်ရှင်ဖို့ပြုပြင်ပေးတဲ့လေးနေရောင်ခြင်းနဲ့အစားအသောက်တွေကိုရရှိပြီးတော့တိုးပါပြီးတော့ကြီးမားလာရတာဖြစ်တယ်။ဒါကြောင့်သဘာဝချပေးတော်မူသောဤအရာတွေဟာတို့ရှင်တိရစ္ဆာန်နဲ့တိပင်တို့အဖို့ကဲ့သို့ပင်သခင်ခရစ်တော်တို့ရှင်ကိုတော်ကိုယုံကြည်တော်သူတို့အဖို့လည်းဖြစ်ပါတယ်မိတ်ဆွေပေါင်းတို့ကိုတော်ကတို့ရှင်တို့ရဲ့ထာဝရအလင်းနေနဲ့အကွယ်ကလည်းဖြစ်တော်မူတယ်ဆိုပြီးတော့ယေရှာနာဂရကျမ်းခန်း60ပိုင်းငယ်19စာလံကျမ်းခန်း84ပိုင်းငယ်17မှာလည်းပဲဖော်ပြထားပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါမျိုးမကဘဲနဲ့ကိုတော်ကတို့ရှင်နေကဲတို့ဤတိလအပေါ်မှာနေတော်မူမည်ဟောရှိနာဂရိကခိုင်းဆက်လီပိုင်ငယ်9မှာဖော်ပြထားသလိုပဲစာလက်ကျန်းခန်းကြီး92ပိုင်ငယ်6မှာလည်းပဲထိုမင်းဤတက်ရောက်ချင်းသည်ရိတ်တော်မြတ်ပင်ပေါ်မှာရွာတော်မိုးကဲ့သို့ဖြစ်လိမ့်မည်ကိုတော်သည်အသက်ဆန်းရည်ဖြစ်တဲ့ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ရှင်ဝါခန်းကြီး6ပိုင်ငယ်33မှာလည်းပဲကောင်းကင်မှဆင်းသက်၍လောကသားတို့အသက်ကိုပေးတော်ဖျားသခင်ရဲ့မုံဖြစ်တော်မူတယ်ဆိုပြီးတော့လည်းပဲဖော်ပြထားပါတယ်ဒါကြောင့်ဖျားသခင်ကတော့တာလေရေကျွန်တော်ရဲ့ဘဝကိုကြီးထွားအောင်ရှင်သန်အောင်စိမ့်လန်းအောင်ဆိုးပြေအောင်လုပ်ပေးနိုင်တာဖြစ်ပါတယ်။ဖျားသခင်ရဲ့ကောင်းမြတ်ခြင်းစုကျေးစုကတော့ရှင်ကျွန်တော်ပေါ်မှာအမြဲတမ်းပဲစမ်းရည်ပေါ်မှာကျွန်တော်ကတော့ရှင်အသက်စမ်းရည်ပေါ်မှာဖျားသခင်ကမိုးကိုရွာသွန်းဖြိုးပေးနေတဲ့အခါမှာကျွန်တော်ကအမြဲတမ်းပဲပွင့်လန်းပြီးတော့အမြဲတမ်းပဲစိမ့်လန်းနေတာဖြစ်တယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါ့နော်ဖျားသခင်ကမိမိရဲ့သားတို့ကိုပြိုင်ဘက်ကင်းတဲ့နီးနဲ့စွန့်တော်မူခြင်းအမှုပါလေပဲ။မြေကြီးပေါ်မှာလွမ်းမိုးဝိုင်းဝန်းလျက်ရှိသောလေးဟာတို့ရှင်တကယ်ပင်ရှိတဲ့ကဲ့သို့ဘုရားသခင်ဟာတလောကလုံးကိုမိမိရဲ့ကရုဏာကြီးစွာတော်ဒီဟုသောအမွေးအထုံနှင့်လွမ်းမိုးပြီးတော့ဝန်းရံစီတော်မူခဲ့ပါတယ်။ဤကဲ့သို့သောအသက်တာကိုရှင်သန်နိုင်ဖို့ရန်အတွက်အမွေးထုံကိုကျွန်တော်ကရှူရှိုက်ဖို့ရန်အတွက်အလိုရှိသူဟာသခင်ခရစ်တော်၌ကြီးရင်သောယောက်ျားတွေသခင်ခရစ်တော်၌ကြီးရင်သောမိန်းမတွေဖြစ်လာသည့်တိုင်အောင်အသက်ရှင်လျက်ကြီးပွားလာလိမ့်မယ်။ချစ်တဲ့မိတ်ဆွေပေါင်းတို့တောက်ပါတော့အလင်းရောင်ဟာပန်းပွင့်များကိုလှပတင့်တယ်ခြင်းအချိုးစားကြနာခြင်းအဖြစ်ကိုစုံလင်စွာရရှိသည်ဖို့ရန်အတွက်အကူအညီဖြစ်စေနိုင်မဲ့အကြောင်းအဲ့ဒီ၎င်းပန်းပွင့်တွေကတော့ရှင်နေဘက်သို့လှဲ့နေရသည့်နေသူကျွန်တော်တို့ရဲ့အချင်းများကလည်းပဲသခင်ခရစ်တော်ရဲ့အချင်းကဲ့သို့တိုးပွားစေခြင်းကကောင်းကင်ရဲ့အလင်းကတော့ရှင်ကျွန်တော်တို့အပေါ်သို့ထွန်းတောက်မြဲအကြောင်းကျွန်တော်တို့ကတော့ရှင်ဖြောင်းမှတ်ခြင်းတရားရဲ့နေမင်းထံသို့မျက်နာလှဲ့နေကြရမှာဖြစ်ပါတယ်သခင်ယေရှုခရစ်တော်ကထိုနည်းတူပြုမှုရန်သွန်သင်တော်မူပါれ။ငါ၌တည်နေကြလော။ငါသည်လည်းသင်တို့၌တည်နေမည်။သပြစ်ခက်သည်အပင်၌မတည်လျင်ကိုယ့်အလိုလျောက်အသီးမသီးနိုင်တကဲ့သို့သင်တို့သည်ငါ၌မတည်လျင်အသီးမသီးနိုင်ကြ။ငါနှင့်ကွာလျင်သင်တို့သည်အပယ်မှုကိုများမတတ်နိုင်ဆိုပြီးတော့ရှင်ဝခရစ်ဝင်ခန်းကြီး15ပိုင်းငယ်59မှာဆိုရှင်သခင်ခရစ်တော်ကမိန့်မာတော်မူခဲ့ပါれ။ဒါကြောင့်အခက်ကချီးပွားဖို့ရန်အတွက်အသီးသီးချင်းကပင်မကြီးပေါ်၌အမိတကဲပြုတကဲ့သို့ပဲသင်တို့ဟာသင်ရှင်သောအသက်တာမျိုး၌နေထိုင်ရန်သခင်ခရစ်တော်ပေါ်၌အမိတကယ်ပြုနေရမှာဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကိုရောနဲ့ကွာလည်းရင်သင်တို့ဟာအသက်မရှင်နိုင်ကြဘူးသွေးဆောင်ခြင်းကိုတားဆီးရန်သို့မဟုတ်ယေရှုနာမ်၌၎င်းသင်ရှင်ခြင်း၌၎င်းကောင်းချီးပွားရန်သင်တို့ကိုယ်တိုင်ကတကူမရှိဘူးချစ်တဲ့မိတ်ဆွေပေါင်းတို့ကိုရော၌တည်နေလျင်သင်တို့ဟာတို့ချင်းချီးပွားတိုးတက်လာလိမ့်မယ်ကိုရောထာမအသက်ကိုရယူလျင်သင်တို့ဟာတို့ချင်းမညိုမနွမ်းပဲနဲ့အသီးမသီးပဲမနေနိုင်အောင်မြင်နာမှာစိုက်တော့အပင်ကဲတို့ဖြစ်နေလိမ့်မယ်။ဒါကြောင့်ကြီးပွားမှုနဲ့ဆိုင်သောတာဝန်ချုပ်ကိုမိမိတို့ကိုယ်တိုင်ကသာဆောင်ရွက်ရမယ်ဆိုပြီးတော့အများသောသူတွေကထင်မှတ်နေကြတယ်။တို့ရဲ့အပြစ်လွတ်ခြင်းအတွက်သခင်ခရစ်တော်ကိုယုံကြည်အားကိုးကြတော်လဲပဲ။ယခုကောင်းမွန်မှန်ကန်စွာအသက်ရှင်ဖို့ရန်အတွက်မိမိတို့ရဲ့အစွမ်းတတ္တိကိုအားကိုးနေကြတယ်။သခင်ယေရှုကတို့ရှင်ဘာပြောထားတယ်လဲ။ငါနဲ့ကွာလျင်သင်တို့ဒီအဘယ်မှုကိုများမတတ်နိုင်လို့မိန့်တော်မူထားပါတယ်။ဒါကြောင့်ကြီးတို့တော်၌ကျွန်တော်တို့ဟာတို့ချင်းကြီးပွားခြင်းကျွန်တော်တို့ရဲ့ဝမ်းမြောက်ခြင်းကျွန်တော်တို့ရဲ့အသောဝင်သောအဖြစ်မှာစပြီးတော့ရှိသမျှတို့ဟာသခင်ခရစ်တော်နဲ့ဆက်ဆံခြင်းအပေါ်၌တာအမိပြုနေပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေပေါင်းတို့ကိုတော်ကကျွန်တော်တို့ရဲ့ယုံကြည်ခြင်းကိုအစအဦးစီရင်တော်မူသောသူမဟုတ်ဘူး။အဆုံးတိုင်အောင်ဆုံးလင်းစေတော်မူသောသူလည်းဖြစ်ပါတယ်။အစအဦးအဆုံးနဲ့အမြဲတည်တော်မူသောသူမူကားသခင်ခရစ်တော်ဖြစ်တော်မူပါတယ်မိတ်ဆွေပေါင်းတို့။အမှန်ပင်ကိုတော်ကတို့ရှိရင်ကျွန်တော်တို့နဲ့အတူအစအဦးနဲ့အဆုံးတာမကပဲနဲ့လန်ခိရဲ့ခြေလန်းတိုင်း၌ရှိတော်မူလိမ့်မယ်။ဒါကြောင့်စာလံကျမ်းခန်းကြီး16ပိုင်းငယ်10မှာတို့ရှင်။ငါသည်ထာဝရဘုရားကိုအစင်မပြတ်မျက်မှောက်ပြု၏။အကြောင်းမူကားငါလည်းရဘက်၌တည်ရှိတော်မူသည်ဖြစ်၍ငါသည်လှုပ်ရှားခြင်းမရှိရာဆိုပြီးတော့ဒါဝိမင်းကတို့ရှင်ပြောဆိုထားပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်တို့ဟာသခင်ခရစ်တော်၌အဘယ်သို့တည်နေနိုင်ပါမည်နည်းလို့သင်ကမေးကောင်းမေးလာပါလိမ့်မယ်။ပထမဦးစွာ ကိုတော်ကိုလက်ခံစင်ကပြုတ်တဲ့ဤသူပြုပါထို့ကြောင့်သင်တို့သည်သခင်ယေရှုခရစ်ကိုခံယူပြီးသည်ဖြစ်၍ထို့သခင်၌ကျင်လည်ကြလောဆိုပြီးတော့ကိုလိုသဲခရင်နှစ်ပိုင်းငယ်6ခုနှစ်မှာဖော်ပြထားတယ်။ဒိုင်းမကမနဲ့ဟေဖျောဝရစာခရင်30ပိုင်းငယ်38မှာလည်းပဲဖြောင်းမတော်သူသည်ယုံကြည်ခြင်းအပြင်အသက်ရှင်လိမ့်မယ်တဲ့။ချစ်တဲ့မိတ်ဆွေပေါင်းတို့သင်ကိုယ်ကိုဖျားသခင်အဖို့လုံးလုံးဖြစ်စေခြင်းက၎င်းဖျားသခင်ကိုကိုးကွယ်ပြီးတော့စကားတော်ကိုလိုက်နာခြင်းက၎င်းသင်ဟာဖျားသခင်အားသင်ကိုယ်ကိုအနံပေးပြီးတော့သခင်ခရစ်တော်ကိုသင်ရဲ့ကယ်တင်ရှင်ဖြစ်လက်ခံပြီးတဲ့အခါမှာသင်ကိုယ်တိုင်သင်ရဲ့အပြစ်များအတွေ့အပြစ်ပြေလို့ချင်းအမှုကိုမပြုတ်လုံနိုင်ဘူးသင်ရဲ့စိတ်လုံးကိုမပြောင်းလဲစေနိုင်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့တို့ပင်မဲ့လည်းပဲသင်ကိုယ်ကိုဖျားသခင်အားအပ်ပေးတဲ့အခါမှာသခင်ခရစ်တော်ရဲ့အကျိုးကိုထောက်ပြီးတော့ဖျားသခင်ကတော့ချင်းဤအမှုကိစ္စအားလုံးကိုသင်ဖို့ပြုတော်မူခဲ့တာကိုသင်ကတော့ချင်းယုံကြည်ရမှာဖြစ်တယ်ယုံကြည်ခြင်းအပြင်သင်ဟာခရစ်တော်ပိုင်ဆိုင်ရာဖြစ်လာမယ်။ဒါအပြင်မှာလို့ရှိရင်ယုံကြည်ခြင်းအပြင်သင်ဟာလို့ရှိရင်သခင်ခရစ်တော်၌ကြီးပွားလာလိမ့်မယ်။ပေးခြင်းနဲ့ယူခြင်းအပြင်ဆိုလိုတာဖြစ်ပါတယ်မိတ်ဆွေပေါင်းတို့။သင်ရဲ့စိတ်နှလုံးသင်ရဲ့အလိုဆန္ဒသင်ရဲ့အလုပ်သင်ကိုယ်တိုင်မှစပြီးတော့ရှိသမျှကိုကိုတော့အလိုတော်ကိုလိုက်နာရန်ကိုတော်အားအပ်ပေးရမှာဖြစ်ပါတယ်။ဒါအပြင်သင်ရဲ့စိတ်နှလုံးထဲ၌ကိန်းအောင်းနေစေရန်တော်လည်းကောင်းသင်ရဲ့ခွန်အားသင်ရဲ့ဖြောင့်မတ်ခြင်းသင်ရဲ့ထာဝရအကူအညီဖြစ်စေဖို့ရန်တော်တော်လကောင်းသင်အားနားထောင်နိုင်သောတကုတ်ကိုပေးရန်တော်လကောင်းကောင်းချီးမင်္ဂလာအပေါင်းရဲ့ပြည့်စုံခြင်းဖြစ်သောသခင်ခရစ်တော်ကိုတော်လကောင်းသင်ဟာတို့ချင်းအလုံးစုံခံယူရမှာဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်နံနဲ့ချိန်မှာသင်ကိုယ်ကိုဘုရားသခင်အားဆက်ကပ်ပူဇော်လောအေအမှုဟာတို့ချင်းသင်ရဲ့ပထမဆုံးအလုပ်ဖြစ်ပါစေ။ဩထာဝရဗျာကိုတော်အဖို့လုံးလုံးဖြစ်စေခြင်းကကျွန်ုပ်လက်ခံတော်မူပါကျွန်တော်ရဲ့အကြံစီရှိသမျှကိုကိုတော်၏ခြေတော်ရင်၌ချထားပါ၏ကိုတော်၏အမှုတွင်ယနေ့အကျွန်ုပ်အသုံးပြုတော်မူပါအကျွန်ုပ်၌တည်နေတော်မူ၍အကျွန်ုပ်၏အမှုကိစ္စရှိသမျှသည်ကိုတော်၌ပြင်းမြောက်ပါစေဆိုပြီးတော့ဆုတောင်းပါချစ်တဲ့မိတ်ဆွေပေါင်းတို့အီအမှုဟာနေ့စဉ်ပြုရသောကိစ္စဖြစ်ပါတယ်နာနေတိုင်းတစ်နေ့လုံးအတွက်သင်ကိုယ်ကိုဖျားသခင်အားစက္ကပ်ပူဇော်ပါကိုယ်တော်စီမံတော်မူတဲ့အတိုင်းပဲပြည့်မြောက်အောင်ဆောင်ရွက်စေခြင်းကဒါမှမဟုတ်ပယ်ရှားစေခြင်းကသင်ရဲ့အကျဆီရှိသမျှအားလုံးကိုကိုတော်အားအနံပါထိုနည်းအပြင်သင်ဟာသင်ရဲ့အသက်တာကိုဘုရားသခင်ရဲ့လက်ထဲမှာတနေ့ပြီးတနေ့အနံလိုက်မယ်ဒါအပြင်ထို့သောအပြင်သင်ရဲ့အသက်တာဟာသခင်ခရစ်တော်ရဲ့အသက်တာနည်းတူတာ၍ပြုပြင်ခြင်းကိုခံရလိမ့်မှာဖြစ်တယ်ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ကြည်မြတ်တော်သူအဖြစ်တို့ကျွန်တော်ကြည်ပွားနိုင်ခြင်းအဖို့လုံကဒီနေ့ဘုရားသခင်ရဲ့အလိုတော်တိုင်းကျွန်တော်အသက်ရှင်ဖို့ဘုရားသခင်ကိုကျွန်တော်ကလက်ခံလိုက်ပြီးဘုရားသခင်ကိုကျွန်တော်တကယ်ပဲမိမိရဲ့ကတည်းပါရှင်နေနဲ့ယုံကြည်လိုက်ပြီးအဲ့ဒီခါမှာယုံကြည်သူကျွန်တော်တို့အနေနဲ့တိုးပွားပြီးတော့များပြားပြီးတော့တကယ်ပဲကြီးပွားသောရှင်သန်မှုကိုရဖို့ရန်တွင်ခရစ်တော်ဒီဟူသောပင်စီနဲ့ကျွန်တော်အားလုံးအမျက်ဆက်နွယ်မှုရှိပြီးတော့ကိုတော်ထံကလာတဲ့ကောင်းချီးမိုးတွေနဲ့ကျွန်တော်အားလုံးကရှင်သန်ပြီးတော့အမြဲတမ်းပဲဝမ်းမြောက်ရွှေမြိုးပြီးတော့ကောင်းမြတ်ဆုံးနေတဲ့အပွင့်တွေဝေစာစွာတည်ပြီးတော့ပွင့်ပြီးတော့အသီးတွေများစွာမြိုင်မြိုင်ဆိုင်ဆိုင်နဲ့တည်တဲ့နော်အပင်ကဲတို့ယနေ့ကျွန်တော်အားလုံးကတို့ရှင်ကြီးပွားတဲ့သာသမီတွေဖြစ်ဖို့ရန်အတွက်ယနေ့ဘုရားသခင်တန်ပါမှာကျွန်တော်နေ့ရက်စဉ်တိုင်းစက္ကပ်အံ့နေပြီးတော့အသက်ရှင်ကြပါစို့လို့အားပေးတိုက်တွန်းနေနေကုန်းချုပ်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးပါဘုရားကောင်းကြီးချပေးပါစေအာမင်
ရင်သွေးလိမ့်မှာနတ်ဆင်စရာပုံမြင်လက်ဆောင်စီစဉ်မှာခရီးယန်သာသနာပြုမယ်လေဆိုတဲ့ပုံမြင်လေးကိုမမဖြူနေကပြောပြပေးတော့မှာဖြစ်ပါတယ်ကွယ်ကလေးတို့ရေတခါကပြုံးချိုးဆိုတဲ့မိန်းကလေးတယောက်ရှိတာပေါ့အဲ့ဒီမိန်းကလေးဟာအခါခွင့်ရတိုင်းအချိန်ရှိတိုင်းမြို့ရဲ့လမ်းကြီးလမ်းငယ်လေးတွေကိုသွားပြီးဝီဇာလေးတွေဝင်းကနေတာပေါ့ကွယ်ပြုံးချိုးလေးရဲ့အပြုံးမျက်နှာကိုမြင်ရတဲ့သူတိုင်းကသူမပီကန်းတဲ့စားဆောင်လေးတွေကိုမယူဘဲမနေနိုင်ကြဘူးတဲ့ကွယ်ယင်ကြီးလိမ္မာဖော်ရွှေစွာပြောတတ်ပုံလေးကြောင့်မြင်သူတိုင်းကချစ်ကြတာပေါ့တနေ့မှာတော့မွန်လွဲပိုင်းမှာခါတိုင်းလူပဲပြုံးချိုးဟာခရီးယန်သာသနာပြုလုပ်ငန်းကိုလှုပ်ဆောင်ဖို့ထွက်လာခဲ့တာပေါ့ကွယ်လမ်းပေါ်မှာလမ်းလျှောက်နေချိန်မှာပဲရှေ့ခက်လန်းလန်းကနေတစုံတစ်ခုကိုမြင်လိုက်ရတာပေါ့ကွယ်ပြုံးချိုးကိုထိတ်လန့်သွားတာပေါ့အဲ့ဒါကဘာလဲဆိုတော့သူ့ဘက်ကိုလာနေတဲ့ပုပ်ကိုကြီးတယောက်ဟာသူ့ကိုသူမထိန်းနိုင်ပဲတရင်တရင်လမ်းလျှောက်နေတာပေါ့အမှန်တော့အဲ့ဒီလူကြီးဟာအရက်မူးနေတာပေါ့ကွယ်ကလေးတို့ရေပြုံးချိုလေးဟာအဲ့ဒီလူကြီးအနာကိုရောက်အောင်သွားပြီးမှအပြုံးမျက်နှာလေးနဲ့အိတ်ဆောင်ခရီးယံအေဝံဂေလိအစာဆောင်တစ်ခုကိုလမ်းပေးလိုက်တာပေါ့ကွယ်နှုတ်ကနေပြီးတော့အဲ့ဒီစာအုပ်လေးတစ်ခုကိုယူသွားပါဆိုပြီးပြောလိုက်တာပေါ့ကွယ်ဒီတော့အဲ့ဒီလူကြီးကဘာစာအုပ်လဲဆိုပြီးအတန်အော်ကြီးနဲ့မေးလိုက်တာပေါ့ကွယ်ကျုံချိုလေးကဒီစာအုပ်လေးတအုပ်ကိုယူသွားပါရှင်ဦးလေးကြီးအတွက်များစွာကောင်းကျိုးပြုပါလိမ့်မယ်ကျေးဇူးပြု၍ဦးလေးကြီးယူသွားပေးပါလို့ပြန်ပြောလိုက်တာပေါ့အဲ့လိုနဲ့အဲ့ဒီလူကြီးဟာအရက်မူးနေပေမဲ့မိန်းကလေးရဲ့အပြုံးမျက်နှာလေးကကောင်းကင်တမန်လိုမျိုးချူတာတဲ့အတွက်မငင်းဆန်နိုင်ပဲစာအုပ်လေးကိုလမ်းယူလိုက်တာပေါ့ကွယ်အဲ့ဒီလူကြီးကလည်းဘလောက်ပေးရမလဲဆိုပြီးအရက်မူးတဲ့လေတန်ကြီးနဲ့မေးလိုက်တာပေါ့ကျုံချိုလေးကပေးစရာမလိုပါဘူးဦးလေးကျမတို့ကအခမဲ့ဝင်ကားရပါဦးလေးကြီးဖတ်ဖို့ပြတ်တာလက်ဆောင်ပေးတာပါဒီစာအုပ်လေးဖတ်ရင်ဦးလေးအတွက်အများကြီးကောင်းကျိုးဖြစ်ပါလိမ့်မယ်ဖတ်ဖြစ်အောင်ဖတ်ပါဆိုပြီးပြောလိုက်တာပေါ့ကွယ်ကလေးတို့ရေအရက်မူးနေတဲ့ဦးလေးကြီးကိုနှုတ်ဆက်ပြီးပြုံးချိုကထွက်လာတာပေါ့အဲ့ဒီလူကြီးကလည်းသူ့သွားမဲ့လမ်းကိုဆက်သွားနေတဲ့ကွယ်ကလေးတို့ရေအဲ့ဒီလူကြီးဟာကောင်းကင်တမန်တွေရဲ့အပြုံးမျိုးနဲ့ပြုံးနေတယ်မင်းကလေးကိုမမေ့နိုင်ဘူးတဲ့ကွယ်ဒါနဲ့တဏီယာကိုရောက်တဲ့အခါမှာမင်းကလေးပြေးလိုက်တဲ့စာအုပ်ကိုဖတ်ကြည့်လိုက်တဲ့ကွယ်စာအုပ်လေးကရှင်ယောဟန်ခရစ်ဝင်အခန်းငယ်စာအုပ်လေးတွေဖြစ်နေတာပေါ့ကွယ်ဖတ်ဆရာရှိတာတွေကိုဆက်ပြီးဖတ်နေတာပေါ့စီရင်နွမ်းပါတဲ့သူတွေနဲ့အပယ်ခံရတဲ့သူတွေကိုဖျားသခင်ချစ်ကြောင်းဖျားသခင်ကဆုံးပြစ်မထားတဲ့ကြောင်းဖတ်ရတဲ့အခါသူ့ရဲ့စိတ်နှလုံးမှာအလိုမှပဲဝမ်းနေပြီးထိခိုက်သွားတာပေါ့ကွယ်ကလေးတို့ရေဆက်ပြီးအဲ့ဒီလူကြီးကဖယားသခင်ရဲ့သားတို့ကိုယုံကြည်တော်သူအပေါင်းတို့သည်ပျက်စီးခြင်းတို့မရောက်ထာဝရအသက်ကိုရစေခြင်းကဖယားသခင်သည်မိမိ၌တပါးသီးသောသားတို့ကိုစွန့်တော်မူသည်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏လို့ဖော်ပြထားတဲ့ကြံချက်ကိုလည်းဖတ်လိုက်ပါတယ်ကွယ်အဲ့ဒီလူကြီးကသင်တို့သည်ငါ၏နာမကိုအမိပြုလျက်ဆုတောင်းသမျှအတိုင်းငါပြုမည်အကြောင်းမူကားခမည်းတော်သည်သားတို့အားဖြင့်ဘုံထီရှားတော်မူခြင်းရှိမည်အကြောင်းသင်တို့သည်ငါ၏နာမကိုအမိပြုလျက်တစုံတစ်ခုသောဆုကိုတောင်းလျင်တောင်းသည့်အတိုင်းငါပြုမည်ဆိုတဲ့အံ့ဩဖွယ်ရာဂတိတွေကိုလည်းရှင်ယောဟန်ခရစ်ဝင်အခန်းကြီး14အငယ်73နဲ့74မှာလည်းဖတ်ရတဲ့ကွယ်ကလေးတို့ရေအဲ့ဒီလူကြီးကကြမ်းချက်လေးတွေကိုဖတ်ပြီးကောင်းကင်ကိုမျောကြည့်လိုက်တာပေါ့သူပြုမည်တဲ့အပြစ်မကောင်းမှုတွေကိုဖြေလို့ဖို့ပိုကောင်းတဲ့အသက်တာနဲ့ဆက်လက်အသက်ရှင်နိုင်ဖို့မဆပါဆိုပြီးဖျားသခင်ထံမှာဆုတောင်းပထနာပြုလိုက်ပါတယ်ကွယ်ကလေးတို့ရေအဲ့ဒီလူကြီးကလည်းပြောင်းလဲသွားပါတယ်ကွယ်ဖျားရှိခိုးအကြောင်းနေလဲမမှန်သက်တာပေါ့ကွယ်နောက်ဆုံးနှစ်ချင်းမင်္ဂလာခံယူပြီးစိတ်သက်လူသက်ဖြစ်သွားတဲ့ကွယ်ကလေးတို့ရေပြုံးချူလေးနဲ့အဲ့ဒီလူကြီးတစ်နှစ်လောက်အကြာမှာပြန်တွေ့ဆုံကြပါတယ်ကွယ်အဲ့ဒီလူကြီးကအသင်းတော်တစ်ခုရဲ့ဖျားเจ้าမှာအသင်းထောက်ဖြစ်နေပြီကွယ်အဲ့ဒီဦးလေးကြီးကပြုံးချူနဲ့မတွေ့ခင်တုန်းကပြုံးချူပေးတဲ့စာအုပ်လေးကိုမဖတ်ခင်တုန်းကသူ့မှာနေအိမ်မရှိအလုပ်မရှိငွေမရှိဘာမှမရှိဘူးလို့ပြောပါတယ်ကွယ်ကလေးတို့ရေအဲ့ဒီအချိန်မှာတော့ဦးလေးကြီးဟာကောင်းစားပြီးတော့ပြည့်စုံနေပါပြီကွယ်ပြုံးချူလေးရဲ့သာသနာပြုဆောင်ရွက်မှုလေးကအံ့ဩစရာပါပဲကွယ်ဦးလေးကြီးကိုသခင်ယေရှုထံပို့ဆောင်နိုင်တဲ့အတွက်တနေ့မှာပြုံးချူလေးရဲ့တရဖူကိုအံ့ဩစရာကျေပွင့်တပွင့်လေးရှိနေမှာဖြစ်ပါတယ်ကွယ်ဒါကြောင့်မလို့မောင်လေးညီမလေးတို့လည်းပြုံးချူလေးလိုကလေးတို့မမတို့အနေနဲ့ယေရှုအသွဲသာသနာပြုအမှုတော်မှာပါဝင်ဆက်ကပ်နိုင်ကြပါစေလို့မမကနေ စုမုံကောင်းတောင်းပြလိုက်ရပါခွေ
တို့ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွာချင်းမြင့်ပေးมาဖြစ်ပါတယ်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။